အာရန်ရွေးပါအမေရိကန်ထောက်ခံမဲတွေရရေးပါတီနှစ်ရက်ကအပြိုင်ကျိုးပန်းနေကြပါတယ်။ဒါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့အကျိန်းနဲ့စူးစမ်းနေရတဲ့ပြည်နယ်တွေမှာအာရန်ရွေးပါအမေရိကန်ရဲ့ထောက်ခံမှုရဖို့အတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတကမလာဟဲရစ်ပြင်ဆင်နေပါတယ်။လာနဲ့ချီပြီးတော့ဖြစ်ပွားနေတဲ့အစ္စရေးနဲ့ဟ ဒီမိုကရက်တစ်ပါတီကိုထောက်ခံမှုပေးလို့ရှိပေမဲ့အာရက်အမေရိကန်ရဲ့ထောက်ခံမှုကိုရဖို့တော့တိုင်ဘက်ပါတီကြီးနှစ်ခုလုံးကအပြိုင်ဆိုင်ကြိုးပမ်းနေရပါတယ်။ရီပါဘလစ်ကန်ပါတီသမ္မတလောက်ဒေါ်နယ်ထရန့်ရဲ့ဆီယိုရေးဖွဲ့တွေကတော့ထောက်ခံမှုရဖို့အတွက်ဒေသခံလူမှုအတိုင်းဝိုင်းကခေါင်းဆောင်နေတဲ့ထိတွေ့ဆက်ဆံကြိုးပမ်းနေပါတယ်။ ဒါပေမဲ့လည်းသမ္မတဟောင်းထရန့်ဆိုရလက်ထက်မှာရွှေ့ပြောင်းဝင်ရောက်မှုတွေကိုစတင်တဲ့သဘောထားတွေတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကျင့်သုံးခဲ့တဲ့နောက်ကျောင်းရာဇဝင်ရှိခဲ့တာကြောင့်အာရက်အမေရိကန်ရဲ့ထောက်ခံမှုရာရေးကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ရှင်။